ဖွဲ့စည်းပုံအခြေခံဥပဒေအမြန်ဆုံးပြင်ဆင်နိုင်ရေးအတွက်ပူပေါင်းကော်မတီတရက်ဖွဲ့စည်းရေးအရေးကြီးအဆိုကိုဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာမဲခွဲအတည်ပြုလိုက်ပြီးဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ဒုတိယနာယကကိုပူပေါင်းကော်မတီဥက္ကဋ္ဌဖြစ်တာဝန်ပေးပြီးလွှတ်တော်အတွင်းကနိုင်ငံရေးပါတီအသီးသီးနဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကကိုယ်စားလှယ်အရေးအတွက်အချိုးကျထည့်သွင်းဖွဲ့စည်းသွားမှာဖြစ်တယ်လို့လွှတ်တော်နာယကကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ဖို့ပူပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးဆိုကိုအင်ကာနေကအကြိမ်နဲ့ဆွေးနွေးပြီးတဲ့နောက်ဒီဆွေးနွေးချက်တွေကိုပြည်တော်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကပြန်လည်ရှင်းလင်းဆွေးနွေးပြီးမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်။ပြည်တော်စုလွှတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကအရေးကြီး�ဆိုကိုပြည်တော်စုလွှတ်တော်ဤဥပဒေ66နဲ့အညီတည်သွင်းခဲ့ခြင်းဖြစ်ကြောင်းရှင်းလင်းခဲ့ပြီးဒါဟာဥပဒေမူကြမ်းတစ်ခုရရှိရေးအတွက်ဆောင်ရွက်တာဖြစ်လို့ဖွဲ့စည်းပုံပြင်ဆင်ခြင်းဆိုင်ရာပုံမှန်တွေနဲ့လည်းညီဆွန်းခြင်းမရှိကြောင်းရှင်းလင်းပါတယ်
။ဒီအဆိုတည်သွင်းရခြင်းဤရွယ်ချက်ကိုကြည့်မည်သူပါကရှိကသတ္တဝါကိုယ်စဉ်များထပ်ခံဆွေးနွေးသွားကြကြတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်အားလုံးပူးပေါင်းပါဝင်ပြီးတဘောတူညီမှုရရှိတဲ့ဥပဒေကြံတစ်ခုရရှိပြီးအထိအဆင့်ဆင့်ဆောင်ရွက်တဲ့အစ်စိုက်ကြံများကိုအစပြုနိုင်ရန်ရည်ရွယ်ပြီးတင်သွင်းတာကိုတွေ့ရှိရမှာဖြစ်ပါတယ်။ဒါလို့ဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်433 434 435 436 3ရက်ပြည်တော်စုတက်တော်ဆိုင်ရာနေဦးတွေပုံမှန် 133 မှပုံမှန် 143 အထိပါပြတ်တန်းခြင်းများနဲ့တက်ဆိုင်ခြင်းမရှိသေးပ
ါဒီလိုရှင်းလင်းပြီးတဲ့နောက်မဲခွဲဆုံးဖြတ်ရမှာတော့ထောက်ခံမဲ414မဲကန့်ကွက်မဲ192မဲကြားနေမဲ6မဲနဲ့ပူပေါင်းကော်မတီဖွဲ့စည်းရေးဆိုင်ရာအရေးကြီးအစုကိုအတည်ပြုလိုက်ပါတယ်အဆိုကိုအကြည့်ပြုပြီးတဲ့နောက်မှာပြည်တော်စုလွတ်တော်ဒုတိယနာယကဦးထွန်းထွန်းဟင်ကိုဥက္ကဋ္ဌအဖြစ်တာဝန်ပေးအပ်ပြီးကော်မတီကိုဖွဲ့စည်းသွားမှဖြစ်ကြောင်းပြည်တော်စုလွတ်တော်နာယကဦးတီခွန်မြတ်ကလွတ်တော်ကိုတင်ပြခဲ့ပါတယ
်။အဆိုအတည်ဖြစ်တဲ့အတွက်ပြည်တော်စုဓမ္မရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်တင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုပြည်သူလွတ်တော်နဲ့မျိုးသားလွတ်တော်တို့မှကိုယ်စားလှယ်ဥယျာဉ်တူညီမျှတစွာပြည့်လျော်သောအရေးအတွက်ဖြင့်ဖွဲ့စည်းဆောင်ရွက်သွားမှာဖြစ်ပါတယ်။အဆိုပါပူပေါင်းကော်မတီရဲ့ဥက္ကဋ္ဌအဖြစ်ပြည်ထောင်စုလွှတ်တော်ဒုတိယနာယကကိုတာဝန်ပေးအပ်သွားမှာဖြစ်ပြီးလွှတ်တော်အသင်းရှိနိုင်ငံရေးပါတီအတီးတီးနဲ့တက်မတော်တန်းလွှတ်တော်ကိုယ်စားလှယ်မြန်အစုအဖွဲ့တို့မှကိုယ်စားလှယ်အရေးအတွက်အချိုးကျပါဝင်ဖွဲ့စည်းသွားမှာဖြစ်ပါတယ်
။နိုင်ငံရေးပါတီအတီးတီးနဲ့တက်မတော်တန်းလွှတ်တော်ကိုယ်စားလှယ်တွေကိုသိမ်းလျော်တဲ့အချိန်မှာဖိတ်ခေါ်ပြီးညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းနဲ့ဒီဆွေးနွေးပွဲမှာတိပုဂ္ဂလကိုယ်စားလှယ်ပါဝင်ရေးပူပေါင်းကော်မတီရဲ့တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်နဲ့တက်တန်းတွေကိုလည်းသတ်မှတ်သွားမှာဖြစ်သောဦးတီခွန်မြတ်ကပြောပါတယ်ပူပေါင်းကော်မတီဖွဲ့စည်းပြီးကော်မတီရဲ့လုပ်ပိုင်ခွင့်တာဝန်နဲ့ရည်ရွယ်ချက်တွေအပေါ်မှာမူတည်ပြီးစဉ်းစားဆုံးဖြတ်ဖို့ရှိကြောင်းတမ်းတော်သားလွှတ်တော်ကိုယ်စားလှယ်ဘက်ကအင်ကာနေကပြောထားပါတယ်ဒီကနေ့လွှတ်တော်ခိတ္တရန်နာချိန်မှာတော့တမ်းတော်အနေနဲ့ကော်မတီဖွဲ့စည်းရေးမှာပါဝင်ဆွေးနွေးဖို့ရှိကြောင်းတမ်းတော်သားလွှတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မောင်မောင်ကအခုလိုပြောပါတယ
်ခမီးဆောင်လည်းပြန်ပြီးဆွေးနွေးမယ်လို့ပြောတာအဲဒီဆွေးနွေးခါကြတော့မှအမြောင်းနဲ့ဘယ်လိုဖွဲ့ပြန်တာလဲဝန်ဝန်ကြီးကဆွေးနွေးမယ်ကော်မတီမှာပါဝင်တဲ့ဥယျာဉ်တွေကအချို့တော့ဘယ်လိုပေါင်းမယ်လဲကော်မတီရဲ့လုပ်ပိုင်ခွင့်တွေလည်းကော်မတီရဲ့လုပ်ငန်းတာဝန်တွေဒါတွေနဲ့ကျွန်တော်တို့သိလာမှပဲအဲကျွန်တော်ဆက်လက်ပြီးဆွေးနွေးဆောင်ရမှာဒီဆွေးနွေးခါကျတော့ကျွန်တော်ကခေါင်းဆောင်တွေတော်တော်ကောင်းကိုယ်စားလှယ်တွေပါမှာပေါ့ဒီကော်မတီဘယ်လိုဖွဲ့ကြမလဲဘယ်လိုလုပ်ကြမလဲဆွေးနွေးမှာပေါ့ကျွန်တော်တို့ကတည်ရမှာပေါ့
တရေးကြီးအစိုးတင်သွင်းတဲ့ဇန်နဝါရီလ29ရက်နေ့ကတော့အစိုးကိုဆွေးနွေးရင်းနဲ့ပတ်သက်လို့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကပါဝင်မဲပေးတာမရှိခဲ့ပေမဲ့ဒီကနေ့ကော်မတီဖွဲ့စည်းအစိုးကိုမဲခွဲအတည်ပြုရမှာတော့ကန့်ကွက်မဲပေးခဲ့ပါတယ်